ရခိုင်ပြည်နယ်တန်တွဲမြို့နယ်အတွင်းမှာကမန်တိုင်းသားចောင်းသူចောင်းသားတွေအနေနဲ့ဒီတက္ကသိုလ်ဝန်ထမ်းဆာမူဝဲဖြစ်ဆိုဖို့ပေါ့နော်အခက်အခဲပြဿနာလေးတွေတချို့ဖြစ်တယ်ဆိုပြီးတော့ကြားလို့ပါဆရာအဲ့ဒါဘလို့အခြေအနေတွေများဟိုဖြစ်နေတဲ့အနေအထားများလဲလို့ရှင်
တန်တွဲမြို့နယ်မှာဒီကမန်တိုင်းသားတွေနေထိုင်တဲ့ကျေးရွာပေါင်း16ရွာရှိတယ်လို့မြို့ပေါ်မှာလည်းကျေးရွာတွေကပြောင်းရွှေ့နေထိုင်တဲ့ဒီចောင်းသူចောင်းသားလေးတွေကြည့်ပါလေခင်ဗျအဲ့ဒီဟာကိုဖေဖော်ဝါရီလ16ရက်နေ့ကကျောင်းဖြည့်ဆိုးခွင့်ကပေါ့နော်ထုတ်ပြန်တဲ့အခါဒီမွတ်စလင်အစ္စလာမ်ဘာသာဝင်တွေကိုတိတအုပ်စုတူဖွဲ့ပြီးတော့သူတို့ကတိတကင်းတွေထုတ်ပြန်ပါတယ်ပြီးလို့ရှိရင်ဘေးမှာဘင်္ဂလီဆိုပြီးတော့ဝင်းစားကွန်တိုက်ပေးမယ်ရေးထားတာပါလာတယ်ခင်ဗျပါလာတဲ့အခါကျတော့ကျောင်းသားမိဖတွေကကျွန်တော်တို့ဟာတိုင်းရင်းသားလူမျိုးဖြစ်တယ်ကမန်လူမျိုးဖြစ်တယ်မှတ်ပုံတင်တကောင်စင်းင်းနဲ့တရားဝင်ထုတ်ပြန်ထားတဲ့ဒီလိုလေးဖြစ်တယ်ပေါ့နော်တိုင်းသားလူမျိုးစုတစ်ခုဖြစ်ပါလျက်နဲ့ကျွန်တော်တို့ဘင်္ဂလီဆိုပြီးတော့ရေးတာခံရတယ်ခံရတဲ့ခါကျတော့ဒါခွေးချဆက်ဆံတယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကမန်တိုင်းသားလူမျိုးပုံရဲကိုတောင်းသားမိဖတွေကစာတစောင်ပို့ပေးတာပါတယ်ခင်ဗျအဲ့ဒီပို့ပေးတဲ့ပုံမှာကျွန်တော်တို့ကထုတ်ပြန်ရခြင်းဖြစ်ပါတယ်ဟုတ်ကဲ့
တန်ွဲမြို့နယ်မှာကမန်တိုင်းသားចောင်းသူចောင်းသားပေါ့ဒီတက္ကသိုလ်ဝင်ခွင့်ဆံမွေးဖြစ်ဖို့အရေးအတွက်ကကြတော့ဟိုဘလောက်လောက်များရှိနေလဲဘလောက်လောက်ကဒီလိုမျိုးသတ်မှတ်ခံရတဲ့အခြေအနေမျိုးတွေဖြစ်သွားတဲ့သဘောမျိုးလဲဆရာရဲ့
ကျွန်တော်ကိုသူတို့တင်ပြလာတဲ့အခါအရေးအတွက်တိတိကျကျပြောထားတာမရှိတဲ့တဲ့ကြောင့်ကျွန်တော်တိတိကျကျသိလို့မရဘူးဖြစ်နေတယ်ခင်ဗျာဆက်လာတဲ့စီးရင်ထိမှာတော့သူအကန့်လိုက်အကန့်လိုက်ပေါ့နော်အစ္စလာမ်ဘာသာဝင်တွေကိုသူ့ရဲ့နာနဲ့သူဒီပညာတဲ့အခါဘင်္ဂလီဆိုပြီးအကုန်လုံးကိုဖိချာဆက်ဆံပြီးပေါ်ကမျိုးရေးထားတာတွေ့တယ်။ဆံမိုးဝဲဖြေတဲ့အခါကျရင်တိစံကျောင်းတကျောင်းမှာတတ်တတ်ဖြေရမယ်ဆိုတဲ့ပုံစံမျိုးတွေဒီလိုလုပ်ထားတာတွေ့တယ်။တွေ့တဲ့အခါကျတော့ကျွန်တော်တို့ကစံတွဲမျိုးနေပညာရေးမှုဦးစိုးဝင်းကိုကမန်တိုင်းသားလူမှုကွန်ရက်အနေနဲ့ကျွန်တော်တို့ကဆက်တွေ့ပြီးနေမြတဲ့အခါကျတော့သူကဒါအထက်ကလုပ်တာစာရေးဌာနကလုပ်တာလို့ပြောပါတယ်။ပြောတဲ့အခါကျွန်တော်တို့ကစာရေးဌာနကိုတွားရောက်ပြီးတော့ပြင်းချင်းချက်ကျွန်တော်တို့ရယူမယ်လို့ပြောလိုက်တဲ့အချိန်မှာစာရေးဌာနကိုသူတို့လမ်းပြီးအကြောင်းကြားတဲ့အခါဒီဘင်္ဂလီဆိုတဲ့သင်ရင်းတွေကိုဖြုတ်ပေးလိုက်ပါဆိုပြီးတော့သူတို့အဲ့လိုတော့ပြောပါတယ်ခုံနံပါတ်တွေတော့ပြန်လည်ပြင်ဆင်ချင်းလုပ်လို့မရတော့ဘူးဆိုပြီးတော့သူကအဲ့လိုပြောပါတယ်ကျွန်တော်တို့ကမပြောလို့ဆိုဒါကကျွန်တော်တို့ခွင့်ဆက်ဆက်ဆံတဲ့ပုံစံလေးဖြစ်နေတယ်လို့ဒီအဖြစ်လွှားတွေကိုယုံကြည်စိတ်ရှာမှုကျွန်တော်တို့မရှိဖြစ်တယ်ဒီကလေးမိဖတွေကလည်းဒီအဖြစ်လွှားတွေကိုသူတို့ဟာစိတ်မချဘူးပေါ့နော်ဒါတခုခုပေါ့သူတို့ပြင်နိုင်ရဲ့နဲ့အမှားဖက်ပါသွားမလားဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဒါကိုထပ်ထည့်ပြောတဲ့အခါသူတို့ကရောပြီးဖြစ်နိုင်အောင်ပေါ့နော်အတူတူဖြစ်အောင်ဆောင်ရွက်ပါမယ်လို့တို့ကျွန်တော်တို့ပြောပါတယ်ဆိုတော့သူပြောတာကအထက်ကလုပ်တယ်လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ကအထက်မှာရှိတဲ့ဒီတဘောကပညာရေးဝန်ကြီးဌာနဝန်ကြီးတွေရဲ့စာရေးဌာနမှုတွေရဲ့အကုန်လုံးကိုပေါ့နော်ရခိုင်ပြည်နယ်ဝန်ကြီးချုပ်တို့ရခိုင်ပြည်နယ်ပညာရေးမှုတို့ကိုနောက်ထပ်မဖြစ်ပေါ်လာဖို့အတွက်ကျွန်တော်တို့ကအခုဒီစာကိုထုတ်ပြန်ရခြင်းဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ထုတ်ပြန်ချက်မှာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းပေါ့နော်ဒါစာပေးပို့ထားတယ်ဆိုပြီးတော့လည်းဟိုတွေ့ရလို့ပါအကြောင်းပြန်စာတွေပါလေဘယ်လိုများဆရာတို့သိရတဲ့အနေအထားရှိလဲလို့ရှင်
ကျွန်တော်တို့ကဒီနေ့မှဒီအမြန်ချောနဲ့ပို့ပေးပါတယ်။ဒေါန်ဆန်းစုကြည်ကတည်ပြီးရင်ကလေးတွေကိစ္စအတိုင်းအတာတွေကိစ္စဒီကိစ္စတွေမှာကိုချဆက်ဆံမှုမရှိပဲကျွန်တော်ကမန်လူမျိုးတွေကိုအစ္စလာမ်ဘာသာကိုကိုယ်ပေမဲ့ခွေးချတာမရှိပါဘူးဆိုတဲ့ပုံစံမျိုးကိုဒီကျွန်တော်တို့အစိုးရကလုံးပြမှကျွန်တော်တို့ဒီနိုင်ငံတကာကနေအမြင်မှာအစ္စလာမ်ဘာသာအပေါ်မှာခွေးချဆက်ဆံခြင်းမရှိပဲနဲ့ဒါန်သူတတ်မှတ်ပါတယ်ဆိုတဲ့အတိုင်းတာကိုမြင်သိချင်တယ်သိသိချင်တယ်ဆိုတော့အဲ့ဒ
ါရခိုင်ပြည်နယ်ဒီတန်တွဲမြို့ကဒါစာစစ်ဌာနတို့ဘာတို့လဲဟိုဆရာတို့ချိတ်ဆက်ပြီးဆောင်ရွက်လိုက်တဲ့အခါမျိုးမှာအခုဒီပြဿနာကပြည်လဲသွားပြီဆိုတဲ့အနေအထားပြောနိုင်မလားဒါ
စောင့်ကြည့်ရမယ့်အခြေအနေမျိုးပါတတ်တတ်ခွေးထုတ်ပြီးတော့ကျောင်းတော်ကျောင်းမှာတိကျမင်းလို့အစ္စလာမ်ဘာသာဝင်ဖြစ်လို့ဖြေပါလို့ပြောတဲ့ဟာကကျွန်တော်တို့ကိုခွေးချဆက်ဆံပြီးကလေးတွေကိုတင်ငယ်စေတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်မို့လို့ဒီနောက်နောက်မှာလဲဒါမျိုးမဖြစ်ဖို့ပေါ့နော်အခုလောလောဆယ်ကလည်းကျွန်တော်တို့ကိုဘယ်လောက်ထိပြေးနေပြီဆိုပြီးတော့မချင်းပြသေးပါဘူးဘင်္ဂလီဖြုတ်လိုက်တယ်ဆိုတာပဲကျွန်တော်တို့ပြရတယ်။ကျောင်းဆံမွေးဖွဲစစ်တဲ့အချိန်မှာကျွန်တော်တို့ပြောတာကခုံနံပါတ်တွေကိုပြန်ပြီးရောပြီးစီပါခုံနံပါတ်အခုအစ်စ်ထွက်သွားရင်လည်းပြဿနာမရှိပါဘူးဒီသူ့ခုံနံပါတ်အတိုင်းထားပြီးတော့ခုံနံပါတ်စီရဲ့ခုံရောစီရဲ့အခါအကုန်လုံးရောပြီးစီသေးပါကဒန်းလေးဖြည့်ခိုင်းပါဆိုပြီးကျွန်တော်တို့ဒီလိုပြောထားတာရှိပါတယ်အဲ့ဒါကိုဘယ်လောက်ဒီဖြစ်နိုင်ပြီလဲဘယ်လိုစီစဉ်ထားပြီလဲဆိုတဲ့ဟာကိုကျွန်တော်တို့တော့အကြောင်းမပြန်သေးဘူးခင်ဗျာ
ဆရာဟိုအချိန်ပေးဖြည့်ပေးရကျေးဇူးများကြီးတင်ပါဆရာရဲ့
ဟုတ်ကဲ့ပါခင်ဗျာဟုတ်